ကျမတို့မူကြပါသားခင်ဗျာအခုပတ်ကျွန်တော်တင်ပြမှာကတော့ပြီးခဲ့တဲ့နေ့များကစစ်ကောင်စီရဲ့မိုးလေဝသအခြေအနေနဲ့လာမယ့်ရက်တွေမှာရေဘူးရအဖြစ်ကြုံတွေ့လာနိုင်တဲ့အခြေအနေသုံးသပ်ချက်တွေကိုတင်ပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံထပ်ပိုက်ကချင်ပြည်နယ်ပူတာအုံမှာတော့ပူတာအုံ PDF ကိုဖွဲ့စည်းလိုက်ပါတယ်စစ်တပ်ကစစ်တီအင်အားမလုံလောက်တော့တဲ့အတွက်အဲ့ဒီဒေသမှာပြည်သူစစ်ဖွဲ့ဖို့ကြိုးစားနေပါတယ်ပြည်သူစစ်တင်နှန်းကိုဘယ်သူမှတက်မဲ့လူမရှိတဲ့အတွက်ရမီရဖတွေကိုအစည်းအဝေးတစ်ခုရှိလို့လာတက်ပါဆိုဖိတ်ပြီးတော့စစ်တင်နှံပေးနေပါတယ်ဒီတင်နှံပြီးရင်တော့ရမီရဖတက်ကြီးပြည်သူစစ်ကိုဖွဲ့စည်းတော့မှာပါရမီရဖတွေစစ်ထွက်တိုက်ရင်တော့အနောက်ကနေတနက်ကူထမ်းပေးဖို့လူထက်ရှာရပါဦးမယ်မလုံရဲတာဘာမှမရှိဘူးဆိုပြီးကြွေးကြော်ထားတဲ့ခေါင်းဆောင်ကြီးကတော့ပူတာအိုကိုလာမယ်နော်လာမယ်နော်ပြောပြီးတော့ရာတီဥရုအေးလို့နှာစည်းမှဆိုးလို့ဆိုပြီးတော့အခုထိရောက်မလာသေးပါဘူးကချင်ပြည်နယ်အောက်ပိုင်းသခိုင်းတိုင်းဘက်မှာတော့အင်တာနက်တွေဖြတ်တောက်ထားပြီးတော့စစ်ကောင်စီရဲ့တပ်သားတွေဟာလေဘော်ပြန်ဝဲဗျူဟာနဲ့ထိုးစစ်ဆင်နေကြပါတယ်။မိုင်းဆွဲခံရလို့လေဘော်ပြန်ဝဲတာကိုပြောတာပါ။မြန်မာနိုင်ငံအနှံ့ပြားကတိုင်ရီကျူလုပ်ငန်းရှင်တွေကသခိုင်းတိုင်းအထက်ပိုင်းကောလင်းဘက်ကိုကုန်ကျန်းရှာဖို့အတွက်စိတ်ဝင်တစားရှိနေကြပါတယ်။အဲ့ဒီဘက်မှာစစ်ကောင်စီရဲ့ကားအပြက်စီးတွေအပြင်တာဝါတိုင်းအပြက်တွေပါများနေလို့ပါ။သခိုင်းတိုင်းပင်လယ်ဘူးမြို့ပတ်ဝန်းကျင်မှာတော့စစ်ကောင်စီရဲ့လက်ပါစီတပ်သားတွေဟာတနက်ရေချပွဲလုပ်နေကြပါတယ်။ရှေးရတိုက်လို့နောက်လှည့်ပြေးရင်တနက်တွေကိုမြစ်ထဲပြစ်ပြစ်ချခဲ့လို့ပါ။ကောလင်းဝင်းတို့ပင်လယ်ဘူးအဲ့ဒီဘက်တကြောမှာတော့စစ်ကောင်စီရဲ့စစ်အင်ကြီးတွေချင်းကြားတွေအုတ်ထုတ်တွေကိုအလိုရှိတယ်ဆိုရင်လမ်းဘေးမှာပေါ်ပေါ်လောလောနဲ့အခမဲ့လာယူနိုင်ပါတယ်။ချင်းနေမြစ်တကြောမှာတော့စကားတွေတက်ဆင်ထားတဲ့စစ်ကောင်စီရဲ့မော်တော်တွေတွာလာနေကြပါတယ်အမှန်ကစကားတွေကာထားတာမဟုတ်ပါဘူးအပြစ်ခံရလို့စကားပေါက်တွေဖြစ်နေတာပါအဲ့ဒီကနေဆက်ပြီးတော့ပြောရရင်သခိုင်းတိုင်းကလေးမြို့မှာရှိတဲ့စစ်ကောင်စီရဲ့တပ်သားတွေဟာအပြေးပြိုင်ပွဲဆင်နွှဲနေကြပါတယ်စစ်ကားနဲ့မသွားရလို့အရက်သုံးကုန်ကားတွေနဲ့တပြောတပားလာတော့မိုင်းမိလို့ပြေးကြတာပါကလေးအခြေဆိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ခစ်ပြက်တုံထကြွနေတဲ့ဓမြတွေကိုလိုက်ဖမ်းနေပါတယ်စကိုင်းတိုင်းဒေသကြီးတဝိုက်မှာတော့ရာဇဝတ်မှုတွေဖြစ်လာရင်ပြည်သူတွေကရဲကိုမတိုင်တော့ပဲ PDF တွေစီပဲတိုင်ကြပါတော့တယ်ရဲတွေကရာဇဝတ်မှုတွေကိုအရေးယူတဲ့အဖွဲ့အစည်းမဟုတ်ပါဘူးစစ်ကောင်စီကိုကာကွယ်ပေးရင်ကိုယ်တိုင်ရာဇဝတ်မှုတွေကိုကျူးလွန်နေတာမဟုတ်ပါချင်းမြင့်တဲ့ကြောမှာတော့စစ်ကောင်စီရဲ့တပ်တွေဟာစက်ခန်းတွေကနေပြီးတော့ရဟတ်ရင်တွေနဲ့ထွက်ပြေးနေရပါတယ်စက်ခန်းရှိမှစိုင်းပုတ်ပဲကြံပါတော့တယ်စိုင်းပုတ်မှာတော့မစုတ်တန်းခံစစ်လို့ရေးထားတာပါဒါပေမဲ့စက်ခန်းတော့မတိုက်ခံရသေးပါဘူးပြေးသွားကြပါပြီချင်းမြန်တက်ရင်ဆိုတဲ့အတိုင်းပြေးတာမြန်မိမဲ့မြန်တီထက်မြန်အောင်ဆိုပြီးတော့ရဟတ်ရင်နဲ့ပြေးကြတာပါအင်တာနက်တွေဖြတ်ထားတဲ့မကွေးတိုင်းရောတို့စောတို့ဘက်မှာတော့စစ်ကောင်စီရဲ့တပ်သားတွေဟာမိုးရွာပါစေဆိုပြီးတော့မိုးခေါ်နေကြပါတယ်ပျော်ပျော်သေးနေခဲဆိုသလိုပါပဲငားရက်ကိုအယောက်30နှုံးနဲ့ကြနေလို့ပါမိုးရွာမှာတူမီတွေပြစ်လို့မရမှာမို့မိုးရွာဖို့ဆူတောင်းနေကြတာပါကြရပြီနယ်လို့ခေါ်တဲ့ Greeny ပြည်ဘက်မှာတော့စစ်ကောင်စီတပ်တွေဟာဆင်ဖမ်းမယ်ကြားဖမ်းမယ်တိုင်းငယ်တုံမယ်ဆိုပြီးတော့အိမ်တွေဖောက်ပစ္စည်းတွေခိုးလူတွေဖမ်းရင်းနဲ့ဒီမော့ဆိုဘက်ကိုထိုးစစ်ဆင်ဖို့ကြိုးစားရမှာတော့ဒေသခံတော်လှန်ရေးသမားတွေနဲ့တွေ့ပြီးတော့အခြားဒေသတွေမှာလိုပဲခြေမြန်တက်ရင်ဆိုတဲ့အတိုင်းကြီးနေရပါတယ်အဲ့ဒီဘက်မှာတော့မောင်းပြတ်တနတ်တွေကင်ထားကြတာဆိုတော့မိုးရွာဖို့ဆူတောင်းလဲဘူပေါင်းမဲရမှာပါဒီမော့ဆိုးမှာအထိနာနေတဲ့တပ်ကိုကူဖို့အတွက်ပင်လောင်းဘက်ကနေပြီးတော့စစ်ကူတပ်တွေဆင်းလာတာမှာလမ်းတစ်လျှောက်ကျူဆူရေးတွေနဲ့ကျူဆူကြတာလွိုက်ကော်ဟိုဘက်ဒီမော့ဆိုးရောက်ဖို့မပြောနဲ့လွိုက်ကော်မြို့မှာကျူဆူပါဤဆိုတဲ့စိုင်းပုတ်တောင်မရောက်လိုက်ပါဘူးဆင်းလာတဲ့တဝက်လောက်ပြုတ်ပြီးတော့ပြန်လှည့်တဲ့သူကလှဲနေတက်ပြက်နေပါပြီကရင်နီပြည်နယ်မှာရှိတဲ့မြို့တော်တော်များများမှာတော်လှန်ရေးသမားတွေဝိုင်းထားသလိုစစ်ကောင်စီကတော့တပ်ထဲကနေပဲဖောင်းတိုင်းလုပ်နိုင်ပါတော့တယ်ကင်းနီပြည်အောက်ဖက်ကင်းပြည်နယ်နေရအချို့မှာလည်းတိုက်ပွဲတွေဆင်နှဲနေသလိုတပ်ဟာနေ့စဉ်မွေးငါချက်နေရပါတယ်ကင်းပြည်ရဲ့လွတ်မြောက်နယ်မြေတချို့မှာတော့ညူဂျီတပ်သားတွေဟာစစ်တိုက်ခွင့်မရလို့စစ်မတိုက်ရပဲတော်လှန်ရေးပြီးသွားရင်ဂုံပြူတပ်ဖွဲ့တော်အ ਨੇ ဆုံးဖြစ်ရမယ်ဆိုပြီးတော့ဘင်ခရာတီးတင်နေကြပါတယ်နေပြည်တော်နဲ့အနီးတစ်ဝိုက်မှာတော့လေဖိအားများရက်ဝန်းတစ်ခုဖြစ်ပေါ်နေပြီးမကြခင်စိုက်မဲလုံးမှုန်တိုင်းဖြစ်ပေါ်လာနိုင်တယ်လို့ခန့်မှန်းရပါတယ်။အဲ့ဒီလေဖိအားများရက်ဝန်းကနေပြီးတော့ငင်းညာရင်တက်တန်းတိုးမယ်မင်းတို့မပါနဲ့လို့ဟိုဘက်ကတတ်သိရှိရင်ထွက်လာခဲ့လို့မကြောက်ဘူးလို့ဘုတ်ဘုတ်ဘတ်ဘတ်အတန်တွေထွက်ပေါ်နေတာပါ။ကျန်နိုင်ငံရဲ့တဝမ်းမှာတော့စစ်ကောင်စီရဲ့အစွမ်းနဲ့ငွေကြေးမတည်ငြိမ်မှုတွေဖြစ်ပေါ်နေပြီးတော့73စီဈေးနှုန်းတွေအစမတန်မြင့်တက်နေပါတယ်။ကောင်းဆောင်ကြီးကတော့စီစည်းကြည့်ရင်လျှက်စိတ်ကားတွေစီးကြမယ်ဆိုပြီးတော့ထုံးစံအတိုင်းဓာတ်လိုက်နေပါတယ်။သူကသာဓာတ်လိုက်နေပေမဲ့အများပြည်သူကတော့ဖျောင်းနိုင်ဝယ်ဆောင်နေရပါပြီ။မီးမလာလို့ပါ။နောက်လာမယ့်အနှံ့ငယ်တွင်ခံမှန်းချက်ကတော့စစ်ကောင်စီရဲ့တပ်တွင်းတွေမှာမိုးရင်းကားစားပွဲတွေတိုးလာမယ့်အပြင်မြေပြင်မှာလည်းနောက်ကျတဲ့ခြေထောက်တက်စာဖောက်ဆိုပြီးတော့အပြေးပြိုင်ပွဲတွေအများကြီးဖြစ်ပေါ်လာနိုင်ခြေရှိတယ်လို့ခံမှန်းရရှိထားကြောင်းတင်ပြအပ်ပါတယ်ခင်ဗျာ။